တော်ရှင်များခင်ဗျာမလ၁၈ရက်ဘန်ကောက်ပို့သတင်းစာမှာသတင်းစာဆရာလေဒီဂျေကင်ရဲ့အရာဝတီမြေဆောင်ကိစ္စဆိုင်ရာဆောင်းပါးတစ်ခုဖော်ပြခဲ့ပါတယ်တရုတ်သမ္မတရှီကျင်းဖင်ရဲ့ဘီယာရိုင်းလို့ခေါ်တဲ့စင်းကြံတဲ့ပတ်လန်းစီစဉ်စိတ်ပိုင်းတွေထဲမှာအရာဝတီမြေဆောင်လည်းပါဝင်နေပါတယ်ပြီးခဲ့တဲ့3နှစ်အတွင်းမြန်မာနိုင်ငံမှာတရုတ်ကဆောင်ရွက်မဲ့စီမံကိန်းတွေအတွက်အမေရိကန်ဒေါ်လာ15ဘီလီယံတရုတ်ကယင်းနှိမ့်ညွှန်နိုင်ခဲ့ပြီးဒေါ်လာ 3.5 ဘီလီယံတန်ဖိုးရှိတဲ့မြေဆောင်ဆဲစီမံကိန်းဟာဒီကျင်းမှာလာမယ့်ဧပြီလအတွင်းကျင်းပမယ်ဇင်းချန်တဲ့ပလန်ဆွေးနွေးပွဲမှာအတိအကျအကြောင်းအရာဖြစ်လာဖို့ရှိနေပါတယ်။အဲ့ဒီပွဲမှာဒေါက်ဆန်စုကြည်နဲ့စီကြည့်ရှင်တို့တွေ့ဆုံကြတဲ့အခါမှာမပြေလည်တာတွေကိုဆွေးနွေးကြဖို့ရှိကြောင်းမြန်မာအစိုးရသတင်းရင်းမြစ်တွေကပြောဆိုပါတယ်တဲ့။ယင်းနှိမ့်ညွှန်မှုဆိုင်ရာဝန်ကြီးဦးတုံးထွန်းကတော့မြေဆုပ်ဆဲစီမံကိန်းပြန်ဆဖို့အစိုးရမှအစီအစဉ်မရှိတဲ့ကြောင်းတခြားနည်းလမ်းတွေကိုရှာကြံနေကြောင်းပြီးခဲ့တဲ့ဇန်နဝါရီလကနေပြည်တော်မှာပြောဆိုခဲ့ပါတယ်။အဲ့ဒါကြောင့်မြေဆုပ်စီမံကိန်းကိုပြန်ပြီးတော့ဆမလားဒါမှမဟုတ်အဲ့ဒီစီမံကိန်းအစားနိုင်ငံသဘောတူတဲ့အရာတစ်ခုခုကိုပြန်ပြီးတော့ပေးမလားဆိုတာစဉ်းစားချက်ပဲရှိပါလေတဲ့အဲ့ဒီမှာအဆိုပြုချက်အစ်တစ်ခုက CBIC လို့ခေါ်တဲ့တရုတ်လျှောက်စစ်တပ်အားယင်းနှိမ့်ညွှန်မှုကော်ပိုရေးရှင်းအနေနဲ့မြေဆုပ်စီမံကိန်းကနေရရှိမဲ့တပ်အားကိုဒေသခံလူထုအတွက်ဖြည့်ရေးဆိုရင်ရောဘယ်လိုနေမလဲလို့တင်ပြခဲ့ပါတယ်ဒါ့အပြင်မြေဆုပ်စီမံကိန်းကနေပြီးတော့ထွက်ရှိတဲ့တပ်အားကိုမန္တလေးအထိတရုတ်ကတော်တန်းပေးပြီးအမျိုးသားမဟာတပ်အားလိုက်နဲ့ပူးပေါင်းဖို့ဆိုတဲ့အချက်လည်းပါဝင်ပါတယ်ဒါပေမဲ့အဲ့ဒီအဆိုကိုတရားဝင်မထုတ်ပြန်ခဲ့သလိုလက်မှတ်လည်းမထုတ်ရသေးဘူးလို့ရည်ရည်ချင်းရဲ့ဆောင်းမမှာဖော်ပြထားပါတယ်။ဒါပေမဲ့မြန်မာအတွက်မြေဆုပ်စီမံကိန်းရဲ့ရှေ့ရည်နဲ့ပတ်သက်ပြီးအစိုးရအနေနဲ့ဘေးကျနေကြဖြစ်နေရဆဲပါ။တရုတ်အစိုးရနဲ့ဆက်ဆံရေးကတစ်ဖက်ဒေသခံလူထုရဲ့စိုးရိမ်မှုတွေကတစ်ဖက်သဘာဝပတ်ဝန်းကျင်အရေးနဲ့လူမှုရေးအကျိုးဆက်တွေကိုဖိဖဲ့ပြီးစီးပွားရေးအကျိုးမြတ်ဘက်ကိုရိတ်မလာဆိုတာတွေကိုဝန်ကြီးဦးတောင်ထွန်းကနေပြည်တော်ဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။ဒါ့အပြင်မြေဆုပ်ဆဲစီမံကိန်းကိုတခြားနေရာကိုရွှေ့မလားဒါမှမဟုတ်တရုတ်ကိုတခြားစီမံကိန်းတစ်ခုခုနဲ့စားထုတ်ပေးဖို့ကမ်းလှမ်းမလားဆိုတာတွေလည်းပါဝင်ပါတယ်။၂၀၁၆ဩဂုတ်လမှာလွှတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်ဦးဆောင်တဲ့အဖွဲ့ဝင်20ပါးစုစည်းရေးကော်မရှင်ဖွဲ့စည်းခဲ့ပါတယ်။ဒေါက်ဆန်းစုကြည်ပထမဦးဆုံးအကြိမ်တရုတ်ပြည်ကိုမသွားခင်သတင်းတစ်ပတ်အလိုမှာဖွဲ့စည်းခဲ့တာပါ။အဲ့ဒီအဖွဲ့ရဲ့နောက်ဆုံးအစီရင်ခံစာကိုသမ္မတထံကိုတင်ပြခဲ့ပေမဲ့တွေ့ရှိချက်ရလဒ်တွေကတော့မထုတ်ပြန်ခဲ့ပါဘူး။ NLD ပါတီရဲ့အတွင်းပိုင်းရင်းမြစ်တစ်ခုစီကနေပြီးတော့သိရတာကတော့စီရင်ခံစာပါတွေ့ရှိချက်တွေဟာမရေရာသေးပဲလူတို့လူအသေးပဲကောက်ယူနိုင်တယ်လို့ဖြစ်နေတယ်လို့လည်းပြောဆိုပါတယ်တဲ့ဒီအတွင်းကမ္ဘာပိုင်းရဲ့လက်ခွဲတစ်ခုဖြစ်တဲ့နိုင်ငံတကာဘဏ္ဍာရေးကော်ပိုရေးရှင်းနဲ့မြန်မာအစိုးရတို့ပြီးခဲ့တဲ့နှစ်ကထုတ်ပြန်ခဲ့တဲ့ရည်ရည်ရည်ဆိုင်ရာသဘာဝပတ်ဝန်းကျင်လေ့လာအကဲဖြတ်ချက်အရအဓိကတိုက်တွန်းထားတာကတော့မြန်မာနိုင်ငံကအရာဝတီချင်းတွင်တန်လွင်မဲခေါင်နဲ့စစ်တောင်းမြေအောက်ပိုင်းတွေမှာအကြီးစားဆယ်တွေလုံးဝမတည်ဆောက်ဖို့အကဲ၍တည်ဆောက်မယ်ဆိုရင်မြစ်ကြောင်းတွေထိခိုက်ပြီးဘေးအတွက်ဆိုးကျိုးတွေပေါ်ပေါက်လာမယ်လို့သတိပေးထားတာပဲဖြစ်ပါတယ်။အဲ့ဒီအတွက်မှာပဲဒေသခံကချင်တူတူခေါင်းဆောင်တွေကမြေဆုပ်ဆဲစီမံကိန်းကိုကြဲကြဲလောင်လောင်ဆန့်ကျင်လာခဲ့ကြတာဖြစ်ပါတယ်။တကယ်တော့မြေဆုံပြဿနာဟာဒေါက်ဆန်းစုကြည်တို့လည်းနိုင်ငံရေးစမ်းသပ်ချက်တစ်ခုဖြစ်လာခဲ့ပါတယ်။ရုပ်ကဝေချင်ပါဖို့အချိန်ကာလ18လသာကျွန်တော်တို့အချိန်မှာမြေဆုပ်စီမံကိန်းကိုဆက်ပြီးတော့လုပ်ရင်း NLD အတွက်ကိုယ့်ရဲ့လက်ဖင်ကိုကျိုးကွင်းဆက်သလိုဖြစ်သွားမှာပါတဲ့။တစ်ဖက်မှာလည်းတရုတ်နဲ့ဆက်ဆံရေးကအခြေမှတ်ဖို့ကလည်းရှိနေပါတယ်။ဒါအပြင်စီမံကိန်းဖြတ်သိမ်းမြန်ရင်ငွေကြေးကိစ္စတွေကရှင်းရလင်းရအောင်မှာဖြစ်ပါတယ်။အခုကို CBNC ကုမ္ပဏီကကုန်ကြထားတဲ့အမေရိကန်ဒေါ်လာ300ကိုပြန်လျော်ဖို့တောင်းဆိုနေပြီဖြစ်ပါတယ်။စီမံကိန်းတစ်ခုလုံးအတွက်ကတော့ဒေါ်လာ1ဘီလီယံအထိတောင်းဆိုပဲရှိပါတယ်တဲ့။ဒေါက်ဆန်းစုကြည်အနေနဲ့နောက်လပြည်ချင်းမှာသမ္မတရှီကျင်းဖင်နဲ့တွေ့ဆုံတဲ့အခါမှာဖြည့်စရာအဖြေတချို့ရှိမှာပါ။နိုင်ငံရေးအရဆိုရင်တော့အဖြေကတစ်ခုပဲရှိနေမှာလေ။ငွေကြေးကိစ္စဖြစ်ပါတယ်။ရှီကျင်းဖင်မြန်မာပြည်ကိုမလာခင်အဲ့ဒီကိစ္စရှင်းထားရမှာပါတဲ့မြန်မာနိုင်ငံဆိုင်ရာတန်တမာတွေကတော့ဒီနှစ်မကုန်ခင်ဖြစ်လာဖို့ရှိတယ်လို့ညွှန်ပြနေကြကြောင်းလက်ရှိဂျီကင်းရဲ့ဆောင်းပါးကဖော်ပြပါတယ်တော်တော်ရှင်ပါခင်ဗျာမန္တလေး21ရက်တိုင်းမဂ္ဂဇင်းမှာတော့မြန်မာနိုင်ငံကမြို့သမီးတွေတရုတ်ပြည်ကိုလူမကူရောက်စာခံရတဲ့အကြောင်းဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်မြန်မာနိုင်ငံအထူးသဖြင့်ကချင်နဲ့စမ်းပြည်နယ်ကမြို့သမီးတွေရာနဲ့ချီပြီးတရုတ်ပြည်ကိုတရားမဝင်လူမကူအသွေးခံကြရတာကိုနိုင်ငံလုံးကထိထိရောက်ရောက်အရေးမကြီးပဲဖြစ်နေကြတဲ့အကြောင်း HRW လူအခွင့်ရေးအဖွဲ့ကအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။စာမျက်နှာ122မျက်နှာပါကလေးမွေးပေးပြီးရင်ပြန်ဝင်ပြုမယ်ဆိုတဲ့ခေါင်းစဉ်နဲ့ထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာလူမကူရောင်းစာခံခဲ့ရသူအမျိုးသမီး32ဦးအကြောင်းတင်ပြထားပါတယ်။တရုတ်ပြည်မှာအလုပ်ကောင်းကောင်းရမယ်ဆိုပြီးအမျိုးသမီးတဦးကိုဒေါ်လာ3000ကနေ13000အထိဈေးနဲ့ရောင်းစာခံခဲ့ကြရတာဖြစ်ပါတယ်။အဲ့ဒီအမျိုးသမီးငယ်လေးဟာသူတို့ကိုဝယ်ယူခဲ့တဲ့အိမ်လေးမှာပိတ်လုံခံထားရအညင်မှာနှိမ့်ဆက်ခံရပြီးကိုဝင်ရတဲ့အထိလဲအထမကြည့်ကြံခံရရတာဖြစ်ပါတယ်အထူးသဖြင့်ကြောကြောလေးမူတဲ့အထိဖြစ်ပါတယ်ကလေးရပြီးမှနေရာကိုပြောင်းရင်ပြန်နိုင်တယ်လို့သိရပါတယ် တရုတ်ပြည်မှာအစဉ်အလာအရကြောက်ကြောက်လေးကိုပို့ပြီးတော့လူကျင်ကြတာရဲ့ကလေးမွေးဖွားနှုန်းကိုဖိချုပ်ထားကြတာတို့ရဲ့ကြောင့်အခုအခါမှာယောက်ျားဥကြီးကမိမဥကြီးတဲ့အစမတန်ပို့ပြီးတော့များလာနေရပါတယ်အကျိုးဆက်အနေနဲ့ဇနီးမယားရှာပါလာပြီးအင်းကြီးနိုင်ငံတွေကအမျိုးသမီးတွေကိုမှောက်ကူစည်းနဲ့ပေးပြီးတော့ဝယ်ယူနေကြတာဖြစ်ကြောင်းဆောင်းမမှာဖော်ပြထားပါတယ်ခင်ဗျာ